ဆက်ပြီးတော့နားဆင်ရမှာကတော့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သက်ချက်ပုံမှန်တစ်ခုဖြစ်တဲ့59စာလုံးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲသတင်းဖြစ်ပါတယ်။သမရဖြစ်ခွင့်အရေးချင်းကိုကန့်သက်ထားတဲ့အခြေခံဥပဒေပုံမှန်59ဟာတိုင်းပြည်ရဲ့လိုအပ်ချက်တစ်ခုဖြစ်တာကြောင့်ထောက်ခံတယ်လို့သူတို့ကသူတို့အမျိုးသားရေးလှုပ်ရှားသူများလို့ခေါ်ဆိုသူတွေကပြောဆိုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာလှုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအသိပညာပေဟောပြောပွဲဆိုတဲ့အတွင်အခုလိုပြောဆိုလိုက်တာပါ။တိုင်းပြည်ရဲ့အပြောင်းအလဲကာလမှာအခုလိုရည်ရွယ်ချက်ရှိရှိလှုပ်တဲ့ပွဲမျိုးကိုပြည်သူတွေကကြည်နေမှာမဟုတ်ဘဲငြင်းငြိမ်းချမ်းချမ်းနဲ့တိုက်ပွဲဒီတိုင်းပြည်ပြောင်းလဲတာကိုသာလူလူကလူလာနေကြတယ်လို့ဒီပွဲနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တဦးကတုံ့ပြန်ပါတယ်။အပြည့်အစုံကိုတော့အဲ့ဒီပွဲမှာကိုယ်တိုင်သတင်းသွားယူထားတဲ့ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
2015ပါတီကုံရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရလိုက်ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်တမနာဖြစ်လာဖို့မျှော်မှန်းချက်တွေကမြင့်မြင့်မားမားရှိနေတာပါ။ဒီပုံမှာကိုလွှတ်တော်ရဲမှာပြင်ဆင်နိုင်မှုဒါမှမဟုတ်ဆိုင်းငံ့မှုလူလားစုတွေရှိနေပေမဲ့မျိုးချစ်မောင်နှမတွေလို့သူတို့ကိုသူတို့ခေါ်ဆိုသူတွေကတော့ဒီပုံမှာကိုထောက်ခံကြောင်းပြတဲ့ပွဲတစ်ခုကိုရန်ကုန်မြို့ဘိုးစွန်မှန်ကွန်းမှာဒီကနေ့လုပ်ခဲ့ကြပါတယ်။ဒီဥပဒေဟာတိုင်းပြည်အတွက်လိုအပ်တာကြောင့်ဒီပွဲကိုလုပ်ရတာဖြစ်တယ်လို့ပွဲစီစဉ်သူတို့ဖြစ်တဲ့ကိုတက်မျိုးဦးကပြောပါတယ်။
ဒီပုံမှာကျွန်တော်တို့နိုင်ငံအတွက်လူရှိမဖြစ်လိုအပ်တယ်လို့ယုံကြည်လို့လုပ်တာ။ဒီပွဲပြလာခြင်းအကြောင်းအရာဒီပုံမှာကိုပြင်မယ်ဆင်မယ်ဆိုလို့အတန်လေးကြားလို့ကျွန်တော်တို့ကထောက်ခံတဲ့လူတန်းကတည်းကရှိနေပါတယ်ဆိုတဲ့အကြောင်းပြ။တတ်တော်ရဲ့အနေနဲ့ကျွန်တော်တို့ကထောက်ခံနေပါတယ်ဆိုတော့ပြ။အဲ့ဒီအတွက်ကိုကျွန်တော်တို့ကဒါကိုမပြင်ဆင်ဖို့ပြန်ထောက်ခံ။ဒီ59စလုံးတစ်ခုလုံးကကျွန်တော်တို့နိုင်ငံရဲ့အကြီးဆုံးရှားသူဖြစ်တဲ့သမရနေအောင်စီးထားတဲ့ဥပဒေလေ။အဲ့ဒီဥပဒေကိုကျေးဇူးတို့ကဘလို့နည်းနည်းမှဖြစ်နိုင်လို့ပဲကျွန်တော်ယုံကြည်တယ်
ဒီပွဲကိုသက်ဆိုင်ရာတာဝန်ရှိသူတွေထံကနေခွင့်ပြုချက်ယူပြီးလှုပ်ဆောင်တာလည်းဖြစ်ပါတယ်အမျိုးသားရေးလှုပ်ရှားသူတွေဖြစ်ကြတဲ့ဦးဝင်းကိုကိုလက်ရှင်းနေဦးရေးပိုင်နဲ့ဒိုကင်ဝမ်းကြီးအပါဝင်ဦးနေမျိုးဝေတို့ကဒီဥပဒေကိုထောက်ခံတဲ့အကြောင်းအမျိုးသားရေးဝါဒကိုအခြေခံပြီးတော့အတော်လေးပြင်းပြင်းထန်ထန်ပြောဆိုသွားခဲ့ကြတာပါဒါပေမဲ့လည်းတိုင်းပြည်ပြောင်းလဲချိန်မှာအခုလိုမျိုးရည်ရွယ်ချက်ရှိရှိလုပ်တဲ့ပွဲမျိုးတွေမလုပ်သင့်ဘူးလို့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုချင်မီကပြောပါတယ
်ဒီလိုမျိုးအဲရည်ရွယ်ချက်ရှိရှိနဲ့နှောက်ယှက်လာပြီဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ပြည်သူတို့ကဒါသဘောတူမှာမဟုတ်ပါဘူးလက်ခံမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ဟိုရွေးကောက်ပွဲကိုပဲကြည့်လိုက်ပါဗျာဒါပြည်သူကရွေးကောက်ပွဲဆိုတာဟိုတိုက်ပွဲပုံစံနဲ့ပြီးထားတာဗျာအပြောင်းလဲကိုလိုချင်တယ်ဆိုတော့အဲဒီတိုက်ပွဲပုံစံနဲ့မဲကိုပြီးထားတာအဲ့တော့မြို့သားတမူစီပွဲချုပ်ကိုအပြတ်သက်ထောက်ခံထားတဲ့ဥစ္စာဒါဒီပြည်သူ့ရဲ့အင်အားပေါ်သေးသေးအင်အားတော့ပေါ့။အဲ့ဒါလေးတော့သတိပြုစေချင်တယ်လုပ်တဲ့သူတွေ။ကျွန်တော်တို့ကတိုင်းပြည်ကလည်းငြင်းငြင်းအေးအေးစစ်စစ်ငြင်းငြင်းနဲ့ပြုရင်ကောင်းလာမှုလို့ရှင်တယ်။နောက်ကျွန်တော်တို့ကတခြားလုံးကလည်းဒီလူတွေကခံဘက်ကကြီးပါပဲဗျာ။ခံလာရတဲ့လူတွေက။ဒါမဲ့ဘာအညွတ်အကာတမှမရှိပဲအနာဂတ်ကိုပဲကြည့်ပြီးတော့အဲ့ဒါဟိုအားလုံးပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့လိုချင်တယ်။ဒါစိတ်ရင်းမှန်ပဲနော်။ဒါပေမဲ့လက်တွေ့သဘောမှာကြတဲ့အခါကျတော့ထိုးလူမပါရေးဒီလူမပါရေးအုပ်စုတွေရဲ့အဖွဲ့ကြတော့ရှိနေတုံးပါဗျာ။နော်။ဒါမဲ့ကျွန်တော်တို့ကြည့်တာတခုတော့ကသူတို့ကဆုံးဖြတ်အပ်ကြည့်ကြပါပဲ။ကျွန်တော်တို့ပြည်သူအားကိုယုံကြည်ကြဗျာပြည်သူအားနဲ့ပဲကျွန်တော်ကြော်ဖြတ်ရမှာပဲ
ပုံမှန်59စာလုံးဟာဒေါန်ဆန်းစုကြည်တမနာဖြစ်ဖို့ကန့်သက်ထားတဲ့ပုံမှန်သာဖြစ်တယ်လို့လူအများကပြောဆိုနေပေမဲ့လည်းအမျိုးသားရေးလှုပ်ရှားသူတွေကတော့လူပုဂ္ဂိုလ်တူတယောက်ကိုရည်ရွယ်ပြီးရေးသားတာမဟုတ်ပဲနိုင်ငံကိုအုပ်ချုပ်မဲ့တမနာတူအတွက်တိုင်းပြည်ရဲ့လိုအပ်ချက်သာဖြစ်တယ်လို့ပြောဆိုကြပါတယ်ကိုကြည်မီကတော့ဒီပုံမှန်ထောက်ခံတာဖြစ်စေကန့်ကွက်တာဖြစ်စေအငင်းပွားမနေသင့်ပေမဲ့လို့ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့တမနာဖြစ်တဲ့လို့ပြောပါတယ်
ခုချိန်မှာဗျာ59ထောက်ခံတာ59ကျွန်တော်တို့တရားစရအငင်းပေါင်းမှုတွေကျွန်တော်တို့မလုပ်ချင်ဘူးညာမဖြစ်လဲမဖြစ်ချင်ဘူးဒါပေမဲ့အရေးကြီးတာတစ်ခုကဒီတော်ဆန်းစုကြည်ဟာတိုင်းပြည်အတွက်ဟလာအရေးပါတဲ့လူပုဂ္ဂိုလ်တယောက်ဖြစ်တယ်သူဟာတမားဖြစ်မဲ့ဆိုရင်တိုင်းပြည်အကျိုးရှိတာမရှိဘူးလားဆိုတော့အဲ့ဒါကိုပဲဉာဏ်ကြီးနဲ့စဉ်းစားဖို့လိုတယ်နော်အဲ့တော့ဒါလည်းကျွန်တော်တို့အတိတ်တမားဖြစ်စီချင်လို့ဟလာတော်ဆန်းစုကြည်လည်းသူတမားသိဖြစ်ချင်လို့ဒါကိုပြောနေတာမဟုတ်ဘူးညာဒါပေမဲ့ဖြစ်တဲ့ဖြစ်တဲ့သဘောတဘာဝကိုကျွန်တော်တို့ပြောနေတာပါအဲ့တော့အဲ့ဒီဥစားလုံးကိုပြင်းရလို့မပြင်းလို့ဆိုတော့အဲ့ဒါကိုအခြေခံပြီးတော့အငင်းကုန်တွေပြုတ်တာဟာအကျိုးမရှိပါဘူး။ဒါကြောင့်ကျွန်တော်တိုင်းပြည်ရဲ့အကျိုးရှိတဲ့ကျွန်တော်တိုင်းပြည်ကိုအကျိုးဖြစ်မဲ့လူပုဂ္ဂိုလ်ကိုသူနဲ့တော်ရနေရမှာထားနိုင်ဖို့အဲ့ဒါကိုပဲဝိုင်းပြီးစဉ်းစားဖို့လိုပါတယ
်။ပုံမှန်59စာလုံးကိုလွှတ်တော်တွင်းမှာပြင်ဆင်နိုင်ဖို့ဒါမှမဟုတ်ဆိုင်းငံ့မှုစူးစမ်းပြောဆိုတာတွေရှိနေချိန်မှာပဲတမရကိုစလေအဖွဲ့ထိပ်ပိုင်းကောင်းဆောင်တို့ကတော့အခြေခံဥပဒေတိုင်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။မတ်လ18ရက်နေ့မှာလွှတ်တော်နှစ်ရက်ကဒုသမရ2ဦးနဲ့တမရတာကုစလေတွေကဒုသမရ2ဦးအသီးသီးရွေးချယ်ကြမဲ့ဒီသမရရွေးချယ်ရေးလုပ်ငန်းစဉ်ကိုပြည်ထောင်စုလွှတ်တော်မှာဆက်လုပ်တော့မှာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောတမရတာကုစလေတွေဘက်ကပါဘသူကိုဒုသမရတွေအဖြစ်တင်မြှောက်သွားမယ်ဆိုတော့အခုချိန်ထိအတိအကျမထုတ်ပြန်သေးပါဘူး။ဒီကနေ့ပူစီမန်ကွင်းမှာလုပ်တဲ့ပုံမှန်59ကိုထောက်ခံကြောင်းပွင့်မှာတော့လူ900နီးပါးတက်ရောက်ခဲ့ပြီးစူပေါင်းလက်မှတ်ထိုးခဲ့ကြပါတယ်။ ပြီးခဲ့တဲ့2014ခုနှစ်မေလတုန်းကအဲ့ဒီပိုစိမန်ကွန်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်တို့ပေါင်းပြီးကျင်းပခဲ့ပြီးတော့အဲ့ဒီအချိန်တုန်းကလူပေါင်းတောင်းနဲ့ချီတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။